ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နီးမှာအပြည့်အခတ်ရက်စေးရယူထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့တွေနဲ့အစိုးရတပ်တွေဟာ9နာရီကြာတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံးတန်းရရခဲ့ကြတယ်လို့သိရပါတယ်။ကြောင်မဲမြို့ရဲ့မြောက်ဘက်မိုင်20လောက်အကွာမှာစခန်းချထားတဲ့ SSA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့တွေနဲ့အစိုးရတပ်တွေဇွန်လ24ရက်နေ့ညနေပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တာလို့ကြောင်မဲမြို့နယ်ဒေသခံအမျိုးသမီးတဦးကအခုလိုပြောပါတယ်။
ဟုတ်ကဲ့ရှင်ကျမတို့ကြားတော့ခမရ900တင်900နဲ့စခကပေါ့ကြောက်ပဲရှင်ရန်တရင်ကပေါ့အဲ့ကူးစုံနဲ့ပုံးလုံးကြားပြစ်ခတ်တာတော့ဒါမယ်ဖြစ်မယ်သူတို့တင်ပို့တာကြားရတာတော့မြန်မာစစ်ကြက်ဘက်ကတော့10ယောက်ကြာရှုံးမယ်ပေါ့နောက်ကအထီးတန်ရာ16ယောက်လောက်ရှိမယ်လေအဲ့လိုပဲကြားတယ်အဲ့ကနေပြီးတော့အခုတို့တန်ရာရပါညာတိန်ကြီးပြီးတို့ဆင်းလာတယ်ကျမအဲ့အိုင်မတီးရတယ်
တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီး SSA ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူပုံမှုဆိုင်လောက်ဆိုင်ကဟောက်မှန်ကြောင်အတည်ပြုပြောဆိုပြီးရှေ့တန်းတပ်မှုတွေကနေအစည်းအဝေးခန်းစာပေးပို့ထားကြောင်းအခုလိုပြောဆိုပါတယ
်အစိုးရဘက်ကတော့ကျွန်တော်တို့မတီးကျွန်တော်တို့တပ်ကတော့ဒီကြောင်မဲနယ်ထဲမှာလှရှနေတဲ့အုပ်ချုပ်ရေးတပ်တွေပါအဲဆိုင်ငါနာရနေညတကောင်အထိအစိုးရဘက်ကတော့ထိနာတယ်လို့ပြောတာပဲ10ယောက်မနေ့ကြဆုံးတယ်လို့တော့ကြားသိရတယ်10ယောက်ဒီပါတော့တန်ရရတာလို့ပြောပါတယ်ကျွန်တော်တို့ဖက်မှာလည်းတရားကြဆုံးမှာထိခိုက်တန်ရတော့မရှိဘူးအဲ့လိုရှင်ခံထားတာကျွန်တော်တို့ရှိတဲ့တောင်ကုန်းကိုသူတို့ဝင်တိုက်တယ်လို့ပြောပါတယ်ကျွန်တော်တို့ကအခြေစိုက်ထားတဲ့တောင်ကုန်းပေါ်မှာစခန်းနေလေပေါ့ကျွန်တော်တို့ကဆုံးမပေးလေဆုံးပေးတော့ခံတိုက်နေတာသူတို့အထင်လာတော့တယ်လို့ပြောပါတယ
်နှစ်ဖက်အပြန်အလှန်ပြစ်ခတ်ခဲ့ကြပြီးနောက် SSA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့တွေကသူတို့စခန်းကိုဆုတ်ခွာပေးလိုက်ပြီဖြစ်တဲ့အတွက်တိုက်ပွဲထပ်မံဖြစ်ပွားတာမရှိတော့ဘူးလို့လည်းပြောဆိုပါတယ်အလားတူဇွန်လ24ရက်နေ့မှာပဲကိုဟင်းမြို့နယ်ထဲမှာနဲ့ဇွန်လ23ရက်နေ့ကလည်းရက်ဆောင်မြို့နယ်ဘက်တွေမှာတိုက်ပွဲငယ်လေးတွေတပြိုင်တည်းဖြစ်ပွားခဲ့ပေမဲ့ဒီစခန်းတိုက်ပွဲလောက်မပြင်းထန်ခဲ့ဘူးလို့လည်းဆက်ပြောပါရယ်အပြစ်အခတ်ရက်စေးရေးသဘောတူလက်မှတ်ထိုးထားတဲ့သဘောတူညီချက်တွေအတိုင်း SSA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ဘက်ကနေမြေလှုပ်ရှားသွားလာမှုတွေနဲ့အခြေချနေထိုင်မှုတွေကိုတပ်ဆိုင်ရာမြို့နယ်ခရိုင်နဲ့တပ်ပိုင်းဆိုင်ရာတွေကိုအတိပေးအကြောင်းကြားထားပြီးဖြစ်ပေမဲ့အစိုးရဘက်ကတစုံတရာအတိပေးအကြောင်းကြားခြင်းမရှိဘဲအခုလိုဝင်ရောက်တိုက်ခိုက်ခံရတာဖြစ်တယ်လို့လည်းဗိုလ်မှူးဆိုင်လောက်ဆန်းကဆက်ပြောပါရယ်ပြည်ခရရစေးသဘောတူထားကြပေမဲ့နှစ်ဖက်အောက်ခြေတက်တွေအခုလိုတိုက်ပွဲဖြစ်ပွားနေရတာဟာလည်းတိကျတဲ့နယ်မြေသတ်မှတ်ပေးမှုတွေမရရှိသေးသလိုနှစ်ဖက်လိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေမချမှတ်နိုင်သေးလို့ဖြစ်ကြောင်းဗိုလ်မှူးဆိုင်လောင်ဆိုင်ကဆက်ပြောပါတယ်
ပြက်ခရရေးဆိုင်ရာစီကံနေပါလေကြာကြာကျွန်တော်တို့ကနှစ်ဖက်စလုံးမှာတရားဝင်ညှိနှိုင်းထားတာမရှိသေးဘူးအပြစ်ခရဆက်ရုံဆိုပဲထုတ်ပြန်ထားတာပဲရှိတယ်ဒါပေမဲ့နှစ်ဖက်စလုံးလိုက်နိုင်ရမယ့်ကျင့်ဝတ်တွေစီကံတွေတော့ရှိဖို့လိုအပ်တာပေါ့ဒါကိုလည်းကျွန်တော်တို့အချင်းချင်းတောင်းဆိုပြီးသားဖြစ်ပါတယ်အစိုးရဘက်ကတော့ဘာမှမပြောရဘူးအဲ့ဒါဒီရှိမှကျွန်တော်တို့ကဒီအပြစ်ခရဆက်ခိုင်မှမှာပေါ့အခုကျတော့တော်ရင်မှာဒီကိုဦးအဲ့လိုမျိုးအနိုင်ယူခြင်းနဲ့ပုံစံမျိုးနဲ့ပဲစီရင်နဲ့လှူရှာပြီးတော့မင်းကြီးစုံမွေးနေတယ်ရှင်ကြီးရေဆိုတဲ့ပုံစံမျိုးနဲ့လုပ်နေတော့မလို့အပ်တဲ့တပွဲတွေလည်းထပ်ဖြစ်နေအောင်မှာပဲ
SSA ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့ဟာပြီးခဲ့တဲ့2017ဒီဇင်ဘာ2ရက်နေ့ကမှပထမဆုံးအကြိမ်အစိုးရနဲ့အပြစ်ခတ်ရက်စရေးသဘောတူလက်မှတ်ရေးထိုးခဲ့ပြီးနောက်ဒုဗိုလ်ချုပ်ကြီးရော့စစ်ကောင်းဆောင်နဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ကျိုင်းတုံအခြေစိုက်ရွှေသတိကံတိုင်စစ်ဌာနချုပ်မှာ2022ခုနှစ်မေလ19ရက်နေ့မှာမူရင်းစေဝါပူးတွဲနှိမ်နှင်းရေးဆိုင်ရာသဘောတူညီချက်အပါအဝင်အချက်12ချက်ကိုသဘောတူလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်